ဥရောပပါလီမန်ရွေးကောက်ပွဲအတွက်အဖွဲ့ဝင်နိုင်ငံ20ကမဲယုံနေမှာဒီကနေ့ဇွန်လ9ရက်နေ့မှာမဲပေးနေကြပါပြီ။ဒီရွေးကောက်ပွဲက EU ရဲ့နိုင်ငံရေးရည်တည်ချက်ကိုလက်ရဘဲရင်သွားစေနိုင်ပြီးကမ္ဘာစီးပွားရေးအင်အားအကြီးဆုံးကွန်တွယ်ရေးအုပ်စုကြီးရဲ့အနာဂတ်ကိုလည်းလက်ရှိအခြေအနေကနေလမ်းကြောင်းပြောင်းသွားစေနိုင်ပါတယ်။ဥရောပပါလီမန်အမတ်နေရာ920အတွက်မဲပေးနေကြတာမှာမဲဆန္ဒရှင်တွေအနေနဲ့ယူကရိန်းစစ်ပွဲရွှေ့ပြောင်းအခြေချနေတိုင်းသူများအရေးဥရယာတီပြောင်းလဲမှုရဲ့လက်သမားတွေအပေါ်တက်ရောက်မှုစတဲ့အကြောင်းအရာတွေကတန်းကပါဝင်နေပါတယ်လူတို့စစ်တမ်းတဲ့အရာကတော့ဥရောပသမဂ္ဂကိုလိုလားတဲ့ပါတီတွေကလက်ရှိအတိုင်းအများစုဆက်အနံရဖို့ရှိနေပေမဲ့နယ်သာလန်နိုင်ငံက Gadwalders နဲ့ပြင်သစ်က Marine Le Pen တို့ဦးဆောင်တဲ့လက်ရဆောင်အုပ်စုတွေကအရင်ကတည်းကပိုပြီးဒီရွေးကောက်ပွဲမှာအနံရမှုပိုများလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်အဲ့ဒီလိုဖြစ်ခဲ့ရင် EU အနေနဲ့ဥပဒေပြည့်ရေးကိစ္စတွေနဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။ EU အမတ်တွေဟာဗန္ဒရေးဆိုင်ရာကိစ္စတွေကနေဥရုယသည်ပြောင်းလဲမှုအထိဆုံးဖြတ်ပိုင်권ရှိကြပါတယ်။ EU အမတ်တွေအနေနဲ့အခြေခံအဆောက်အအုံဆိုင်ရာစီမံကိန်းတွေလက်သမားတွေကိုအမတ်တော်ကြီးပေးရေးကိစ္စယူကရိန်းကိုအကူအညီပေးရေးစတဲ့ဗန္ဒရေးဆိုင်ရာဆုံးဖြတ်ချက်တွေအပြင်ဩဇာကြီးတဲ့ဥရောပကော်မရှင်အတွက်ခန့်အပ်တာဝန်ပေးဖို့ကိုလည်းဆုံးဖြတ်ပေးရမှာဖြစ်ပါတယ်ခင်ဗျာ။